န်းခံတာလို့မဘာရက်လာတူတော်မောင်ပြီးကြတဲ့အဘက်ကကိစ္စတစ်ခုနဲ့ရန်ကုန်မြို့ထဲကိုရောက်ခဲ့တယ်မြို့ထဲမရောက်တာကြာပြီဖြစ်လို့ဟိုဒီဒီရှောက်ကြည့်မိပါတယ်အထူးသဖြင့်အမိုက်ပုံတွေရေမြောင်းတွေအဆောက်အဦတွေကိုပေါ့စီပင်ဥပဒေသေးထုတ်တာကအခုဆို3လကျော်ကြာမိပြီဖြစ်လို့ဘာများထူးခြားချက်ရှိမလဲလို့ကြည့်မိတာပါစီပင်ဥပဒေသေးကို2018ဇွန်လ28ရက်နေ့ကပြဋ္ဌာန်းခဲ့ပါတယ်စက်တင်ဘာလကုန်ထိပညာပေးကာလလို့သတ်မှတ်ထားခဲ့ပြီးအော်တိုဘတ်တရနေ့ကစလို့အရေးယူမှုတွေစတင်လှုပ်ဆောင်ခဲ့တာပါအခုဆိုရင်လမ်းမေးစေးတွေအရင်လိုမတွေ့ရတော့ဘူးဒီတော့လမ်းတွေကပုံပြီးတန်ရှင်းကျယ်ပြန့်နေလို့ကျယ်ပြန့်နေတယ်လို့စိတ်ထဲမှာခံစားရတယ်အရင်လိုမျိုးလေကောင်မှာတောင်လိုပုံနေတဲ့အမိုက်ပုံတွေလည်းတိတ်မတွေ့ရတော့ပါဘူးဒါပေမဲ့စီးမဲ့ကမ်းမဲ့ကွန်ကရစ်ထွေးနေတဲ့သူတွေအမိုက်ပစ်နေတဲ့သူတွေကတော့နေရာအနှံ့တွေ့နေရတော့မှာပဲကွန်ကရစ်တွေကအဆောက်အဦတောင်တွေမှာလမ်းမတွေပေါ်မှာပလက်ဖောင်းပေါ်မှာဟိုနားတစ်ကွက်ဒီနားတစ်ကွက်တွေ့နေရတော့မှာရင်မရနေရာမှာစီးကမ်းမဲ့ရပ်နားထားတဲ့မော်တော်ကားတွေတူးကျော်ဆောက်လုပ်ထားတဲ့အဖီတွေဈေးဆိုင်တွေဆောက်ဦးတွေရှိမှလမ်းတွေကိုပိတ်ပြီးနေရာအသေးယူထားတဲ့မီးစက်ကြီးတွေအခုထိရှိနေတော့မယ်အသေးပြထားလိုက်တဲ့ဥပဒေမှာပုံမှန်ပေါင်း338ခုထိပါဝင်ပြီးဒဏ်ကြေးကိုတုံ့မြင့်တတ်မှတ်ထားတဲ့အပြင်အချို့ပြစ်မှုတွေကိုထောင်ထဲမှာတတ်မှတ်ထားပါတယ်လမ်းမေးဈေးရောင်းရင်ဒဏ်ငွေ9000ကျပ်ကနေ3000ကျပ်ခွင့်ပြုချက်မရှိဘဲအဆောက်ဦးတွေတိုးချဲ့ဆောက်လုပ်ရင်ဒဏ်ငွေ9000ကျပ်ကနေ15000ကျပ်ဒါမှမဟုတ်ထောင်ထဲ6လအများပြည်သူနဲ့တက်ဆိုင်တဲ့နေရာတွေမှာအမှိုက်ပြင်ရင်ကွန်ဒရီထွေးရင်အညစ်အကြေးစွန့်ရင်ဒဏ်ငွေ3000ကျပ်ကနေ5000ကျပ်ချမှတ်ပါလိမ့်မယ်။ဒါအပြင်လမ်းနဲ့ဈေးညံတွေမှာကားရီစီးရင်ညအိတ်ရက်နာရင်ဒဏ်ငွေ3000ကျပ်ကနေ5000ကျပ်ချမှတ်ပါလိမ့်မယ်။နောက်ဖေးလမ်းညားထဲမှာအမှိုက်စွန့်ရင်ဒဏ်ငွေ3000ကျပ်ကနေ3000ကျပ်ထောင်ဒဏ်3လချမှတ်ပါလိမ့်မယ်။ဒါအပြင်အခြားပြစ်မှုတွေအတွက်လည်းပြစ်ဒဏ်တွေတိကျချမှတ်ဖို့ဥပဒေတွေထုတ်ပြန်ထားပါသေးတယ်။ဒါပေမဲ့ငါတူရဲ့လူလူကြားမှာလူမှုကွန်ရက်စာမျက်နှာပေါ်မှာတော့အစ်စ်ပြင်ဆင်ပြထန်းလိုက်တဲ့စီပင်ဥပဒေဟာအသက်မဝင်ဘူး။အသက်မဝင်တဲ့အပြင်အသက်ငင်နေတယ်လို့တောင်ဝေဖန်ထောက်ပြနေကြပါတယ်။လက်ရှိအရေးယူထားတဲ့ပြစ်မှုတွေကလည်းလမ်းမေးဈေးတယ်လောက်အနှေးရင်တွေလောက်ရင်စီကန်းလမ်းစီကန်းဖောက်ပြတဲ့ရင်တချို့လောက်ပဲအရေးယူထားသလိုဖြစ်နေပါတယ်။မင်းပတ်ဝန်းကျင်မှာကွန်ဒရီစီကန်းမဲ့ထွေးလို့စီကန်းမဲ့အမိုက်ပစ်လို့အဆောက်အဦတွေမှာကျူးကျော်အဖီတွေဆောက်လုပ်ထားလို့အရေးယူခံရတာဘယ်နှစ်ယောက်ရှိတယ်လို့ကြားမိပါတယ်လေ။ငါတို့ရက်ွက်ထဲမှာတယောက်မှအရေးယူခံရတယ်လို့မကြားမိသေးပါဘူး။အေးဒါပေမဲ့ငါတို့ရက်ွက်ထဲမှာတော့အရင်လိုပဲစီကမ်းမဲ့အမှိုက်ပြင့်နေတဲ့သူတွေကွန်ဒရီထွေးနေတဲ့သူတွေကိုအိမ်ဘေးမှာကျူးကျော်အဖီတွေဆောက်လုပ်ပြီးဆိုင်ငန်းဖွင့်ငှားစားနေတဲ့သူတွေအများပြည်သူတွာလာနေတဲ့ပလက်ဖောင်းပေါ်မှာဈေးဆိုင်ခင်းထားတာဂျင်နရေတာမီးစက်ကြီးတွေလမ်းပေါ်အခိုင်မာချထားတာလမ်းပေါ်ကားရီစီးနေတာတွေညအိတ်ရက်နာထားတာတွေမတွေ့ကျင်မမြင်ကြမှအဆုံးပါပဲဒီလိုပဲငါတို့နေတဲ့လီတောင်ကန်ရက်ွက်ထဲမှာလက်ဆက်ကန်ဆိုတဲ့ရေကန်ကြီးတကန်ရှိတယ်အဲ့ဒီရေကန်ကြီးရဲ့ဘောင်ပေါ်မှာအများတောက်သုံးကြီးအတွက်အသုံးပြုနေသောရေကန်ဖြစ်ပါသဖြင့်အမှိုက်မပြေရငားမများရကန်ပေါင်းပေါ်တွင်ဆက်ပြီးမရှိရတွေးရှိပါကတီစဲဥရိယာထိရောက်စွာအေးအေးယူမီပုံအုပ်ချုပ်ရေးမှုဆိုပြီးဆိုင်မုတ်အနီကြီးထောင်ထားပါတယ်ဒါပေမဲ့ကန်ပေါင်းပေါ်မှာလူတွေကအမှိုက်ပြကြပါတယ်ဆက်ပြီးတွေမကဆိုင်ကယ်ပါစီးပါတယ်ငားလဲပျော်ပျော်ကြီးညှားကြပါတယ်ဒီလိုစီးကမ်းမဲ့လုံနေကြလို့အေးအေးယူခံရတာတယောက်မှမရှိဘူးမကြဘူးသေးပါဘူးစီပင်ကဘီ9နဲ့လာကတ်ထားတဲ့လက်ဆက်ကံပြုပြင်ဆောင်ရွက်နေပါသည်ဆိုတဲ့ဆိုင်းဘုတ်ကလေးကလည်းနှစ်ချီကြာမြင့်နေပါပြီတခါမှလာပြီးပြုပြင်ဆောင်ရွက်တာဆိုင်းဘုတ်ကိုပြန်ဖြုတ်သိမ်းတာလည်းမရှိပါဘူးငါဖတ်ဘူးတဲ့တေယောစာလေးတစ်ပုဒ်ကိုပြန်ပြီးအမှတ်ရမိတယ်ရွာတွေမှာတကြီးလှုပ်တဲ့သူကစီကံမဲ့အမှိုက်ပြတဲ့သူတွေကိုရည်ရွယ်ပြီးဆိုင်းဘုတ်ထောင်ပါတယ်ဒီနေရာမှာအမှိုက်မပြရတွေးရှိပါကတေတန်းနဲ့ဒါပေမဲ့ရွာသားတွေကထိတ်လန့်ကြောက်ရွံ့သွားကြလို့နောက်ရက်မှာအောက်ကပြန်ပြင်ရေးပါတယ်တေတန်းပေမဲ့မကြောက်နဲ့တဲ့ဒါနဲ့လူတွေကမလေးမစားဖြစ်ကုန်ကြလို့နောက်တနေ့မှပြန်ပြင်ရေးပါတယ်မကြောက်နဲ့ဆိုပေမဲ့လည်းမပေါ့နဲ့တဲ့အခုလည်းအဲ့ဒီလိုဖြစ်နေပါတယ်အစ်စ်ပြတ်ထန်းလိုက်တဲ့စီပင်ဥတွေမှာပြင်းထန်တဲ့ငွေတန်နဲ့ထောင်တန်တွေပါဝင်နေလို့အစပထမတော့လူတွေစိုးရင်ထိတ်လန့်ကုန်ကြတယ်ဒါပေမဲ့တကယ်လက်တွေမှာထိထိရောက်ရောက်အေးအေးယူအပြစ်ပေးတာမတွေ့ရမမြင်ရတော့လူတွေကဥပဒေကိုမလေးစားကြတော့ဘူးအရင်လိုနေမြဲတိုင်းစီကမ်းမဲ့ဗျမ်းမရာနေကြတယ်အေးအေးယူတဲ့အခါမှာလည်းစီပင်ရုံအနီးနားပတ်လည်ကနေရာကွက်ကွက်ကလေးတစ်ခုတည်းကိုအေးအေးယူနေလို့မရဘူးကြဲကြဲပြန့်ပြန့်ဒတိုင်းလုံးမျိုးနယ်33မျိုးနယ်စလုံးညီလူညီမျှဒန်းတူထိထိရောက်ရောက်အေးအေးယူဖို့လိုပါတယ်ခုလိုစီကမ်းမဲ့ဗျမ်းမရာတွေဖြစ်နေရှိနေတာဟာနှစ်မျိုးတွေးလို့ရပါတယ်ပထမတစ်မျိုးကတကယ်အလုံးမလုပ်တာနောက်တစ်မျိုးကအာဂရိလိုက်စားတာဒီနှစ်မျိုးပဲရှိပါတယ်စီပင်ဥပဒေအပေါ်ဒီလိုဝေဖန်နေတာလဲကြားရပါတယ်ထိထိရောက်ရောက်ပြင်းပြင်းထန်ထန်အေးအေးယူလိုက်ရင်ပြည်သူလူထုရဲ့ညှို့ညင်မှုကိုခံရနိုင်ပြီ2020မှာထောက်ခံမဲ့မရမှာဆိုရင်လည်းဖြစ်မှာပေါ့တဲ့အဘကတော့အဲ့ဒီလိုမမြင်ပါဘူးစီကမ်းမဲ့တဲ့သူတွေအတွက်မျက်နှာသာမပေးပဲထိထိရောက်ရောက်အေးအေးယူဆောင်ရွက်တာဟာပြည်သူအကျိုးကိုဆောင်ရွက်တာဖြစ်တဲ့အတွက်ပြည်သူတွေကဘလို့နီးနဲ့မှမညှို့ညင်နိုင်ပါဘူးဒီတော့ရန်ကုန်တိုင်းအစိုးရအနေနဲ့စူခဲစီမြဲစီဆိုတဲ့အတိုင်းထုတ်ပြန်ထားတဲ့ဥပဒေတွေကိုပြည်သူတွေလေးစားလိုက်နာအောင်ထိထိရောက်ရောက်အေးအေးယူဆောင်ရွက်ခြင်းလိုအပ်ပါကစီပင်ဥပဒေနဲ့သက်ဆိုင်တဲ့စီမင်းစည်းကမ်းတွေကိုပြည်သူတွေနားလည်သဘောပေါက်အောင်ကြဲကြဲပြန့်ပြန့်ပညာပေးခြင်းကိုထပ်မံဆောင်ရွက်သင့်ပါကြောင်းအကြံပေးရင်းဒီတစ်ပတ်ညကုန်ချုပ်လိုက်ပြသည်ငလဲအားရင်ငါးစီစာပြန်မှာချစ်လာစွာသောမင်းရဲ့အဘစန်နီဦး